အခုလိုမျိုးရက်သား100ကျော်သေဆုံးခဲ့ရတဲ့စကိုင်းတိုင်းကံဘလူမြို့နယ်ဗစီကြီးကျေးရွာအပေါ်ကိုစစ်ကောင်စီရဲ့ဒီလေတပ်ကနေတိုက်ခိုက်ခဲ့တဲ့အပေါ်အာဆီယံအနေနဲ့အပြင်းထန်ပစ်တင်ရှုံချပါတယ်လို့အာဆီယံအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကလည်းဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်အကြမ်းဖက်မှုပုံစံအလုံးချက်ချင်းရပ်ဖို့နဲ့အရက်သားတွေပေါ်မှာအင်အားသုံးပြီးတိုက်ခိုက်မှုကိုအဆုံးသတ်ဖို့ကြေညာချက်မှာတောင်းဆိုပါတယ်မြန်မာနိုင်ငံရေရှည်ငြိမ်းချမ်းရေးနဲ့အလုံးပါဝင်နိုင်တဲ့တွဲဆုံဆွေးနွေးမှုပေါ်ပေါက်လာနိုင်မှုအကြမ်းဖက်မှုတွေရက်စဲမှသာရနိုင်မှာဖြစ်ကြောင်းနဲ့အဖွဲ့ဝင်နိုင်ငံအလုံးရဲ့သဘောတူညီချက်မလို့ပဲထုတ်ပြန်တဲ့အလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံရဲ့ကြေညာချက်မှာဖော်ပြပါရှိပါတယ်မြန်မာပြည်သူတွေရဲ့မြန်မာနှစ်သက်ကူအခါတမရမှာအခုလိုမျိုးမြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်စွာတိုက်ခိုက်တဲ့ဒီသတင်းဟာအကြီးအကျယ်ထိတ်လန့်စရာဖြစ်ပါတယ်လို့လည်းဥရောပသမဂ္ဂနိုင်ငံသားရေးရာပြောရေးဆိုခွင့်ရှိသူကဗုဒ္ဓဖူးနေကပြောကြားပါတယ်ကလေးငယ်အယောက်30အပါအဝင်အ ਨੇ ဆုံးလူ100ကျော်သေဆုံးခဲ့ရတဲ့အတွက်ဥရောပသမဂ္ဂပြင်သစ်ဂျာမနီနဲ့နော်ဝေနိုင်ငံတို့ကလည်းမြန်မာစစ်တပ်ကိုပြင်းပြင်းထန်ထန်ရှုံချပြီးတာဝန်ရှိသူတွေကိုအရေးယူဖို့တောင်းဆိုပါတယ်ဆက်ဆုပ်ယွန်ရှာစရာကောင်းတဲ့ဒီလေကြောင်းတိုက်ခိုက်မှုကိုပြင်သစ်ကလည်းအပြင်းထန်ဆုံးရှုံချပါတယ်ဂျာမနီနိုင်ငံသားရေးဝန်ကြီးဌာနကလည်းအကြမ်းဖက်မှုတွေရပ်ဖို့မြန်မာစစ်တပ်ကိုအလားတူတောင်းဆိုပါတယ်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုသတင်းကြောင့်ထိတ်လန့်တုန်လှုပ်ရပါတယ်လို့လည်းနော်ဝေနိုင်ငံသားရေးဝန်ကြီးကလည်းပြောပါတယ်ရှင်